နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆောင်စုကြီးကိုပေးထားတဲ့ဂုံတူးဆောင်နိုင်ငံသားစုကိုကနေဒါအောက်လွှတ်တော်ကဂျာတာဘေးနေမှာတင်းကြီးတင်းညွတ်ထဲမဲခွဲဆုံးဖြတ်ပြီးပြန်လည်ရုပ်သိမ်းလိုက်ပါပြီ။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်2009ခုနှစ်မှာပေးရထားတဲ့ဒီစုကိုအခုလိုပြန်လည်ရုပ်သိမ်းလိုက်တာလို့ဆိုပါတယ်။ဒီစုပြန်လည်ရုပ်သိမ်းရခြင်းနဲ့ပတ်သက်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကအခုလိုပြောပါတယ်။
Whether she has citizenship or not doesn't help the Rohingyas in any degree. I think Parliament granted her citizenship. Parliament can take it away.
သူနိုင်ငံသားဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေရိုဟင်ဂျာတွေအတွက်ဘလို့နည်းနဲ့မှအထောက်အကူပြုစေမှာမဟုတ်ပါဘူး။လွတ်တော်ကသူ့ကိုဂုံတူးဆောင်နိုင်ငံသားအဖြစ်အတိအမှပြုထားတာကြောင့်လွတ်တော်ကပဲပြန်လည်ရုပ်သိမ်းနိုင်တာပါ။ကျွန်တော်တို့အာယုံစိုက်တာကနိုင်ငံတွင်းမှာဒါမှမဟုတ်ဒုက္ခသည်တွေဖြစ်ဘေးဒုက္ခကြုံနေရသူတန်ပေါင်းများစွာကိုအကူအညီပေးဖို့ဖြစ်ပါတယ်လို့ဝန်ကြီးချုပ်ထူထူကပြောတော့တာပါဒီစုကိုပြန်လည်ရုပ်သိမ်းမှုဖြစ်လာနိုင်ခြေရှိကြောင်းဝန်ကြီးချုပ်ထူထူကစက်တင်ဘာလ26ရက်ဗုဒ္ဓနေ့ကပြောကြားခဲ့ပြီးဖြစ်ပါတယ်ကနေဒါအောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာရုပ်တရက်အကျိုးသက်ရောက်မှုတော့မရှိသေးပါဘူးဒီစုကိုချင်းမြင့်မှုအတွက်ကနေဒါအောက်လွှတ်တော်နဲ့အထက်လွှတ်တော်နေရာစလုံးရဲ့ထောက်ခံအတည်ပြုမှုနဲ့သာဆောင်ရွက်နိုင်ခဲ့တာကြောင့်ပြန်လည်ရုပ်သိမ်းမယ်ဆိုရင်လည်းအလားတူလွှတ်တော်နေရာစလုံးကဆုံးဖြတ်အတည်ပြုပေးရမှာဖြစ်ပါတယ်ဒီစုကိုပြန်လည်ရုပ်သိမ်းမှုအတွက်အတိုက်ခံဘလော့ကူဘက်ကွာပါတီကလွတ်တော်အမဂေဘရီယယ်တေမရီကအဆိုပြုကျင့်သွင်းခဲ့တာလို့ဆိုပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလုံခြုံရေးတပ်ဖွဲ့တွေကတပ်ဖြတ်ငင်းပန်းခဲ့မှုတွေဟာကျွန်တော်စိုက်လူမျိုးတွေတပ်ဖြတ်မှုဖြစ်တယ်လို့ကနေဒါအောက်လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်အတွင်းဆုံးဖြတ်ခဲ့ပါတယ်ခင်ဗျ